မြန်မာနိုင်ငံကသတင်းသမားတွေဟာစင်စာလုတ်တာတွေနဲ့ပိတ်ပင်ကန့်သတ်တာတွေကြားကပဲအဓိကဖြစ်ရကြီးတွေကိုသတင်းရေးသားဖော်ပြနိုင်ခဲ့ကြတယ်ဆိုတာပြီးခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းပြသခဲ့ကြတယ်လို့သတင်းမီဒီယာလွတ်လပ်ခွင့်ဆိုင်ရာနိုင်ငံတကာအဖွဲ့တစ်ခုကပြောလိုက်ပါတယ်မြန်မာနိုင်ငံပြည်တွင်းပြည်ပကသတင်းသမားတွေဟာအဓိကဖြစ်ရကြီးနှစ်ခုဖြစ်တဲ့နိုဝင်ဘာလရွေးကောက်ပွဲတွေနဲ့ဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်လွတ်မြောက်တဲ့သတင်းတွေကိုမကြာသေးခင်ကာလတွေအတွင်းရေးသားထုတ်လွှင့်နိုင်ခဲ့ကြတယ်လို့ပြည်ထောင်နိုင်ငံအခြေစိုက်နယ်စည်းမခြားသတင်းတောက်များအဖွဲ့ RSF ကဗိုလ်ထူးနေမှာထုတ်ပြန်တဲ့အစင်ခံစာထဲမှာဖော်ပြထားပါတယ်စင်စာလုတ်တာတွေနဲ့စောင့်ကြည့်ခံရတာတွေကြားရကပဲမြန်မာသတင်းမီဒီယာတွေဟာသတင်းအမျိုးမျိုးကို1990ပြည့်နှစ်ရွေးကောက်ပွဲတွေပြီးကြတဲ့ကအစင်အလာမရှိခဲ့ပဲရေးသားတင်ပြနိုင်ခဲ့တယ်လို့အစင်ခံစာကဆိုပါတယ်သတင်းတောက်တွေရဲ့လုပ်ငန်းကျွမ်းကျင်မှုနဲ့တီထွင်ဖန်တီးနိုင်မှုတွေကိုလည်း RSF အဖွဲ့ကချီးကျူးပြောဆိုထားပါတယ်ရွေးကောက်ပွဲတွေဟာမတမာမှုတွေနဲ့ပြည့်နေခဲ့ပေမဲ့လည်းသတင်းဌာနတွေဟာအနည်းဆုံးတော့ကိုယ်စလေလောင်းတွေကိုဆက်သွယ်မေးမြန်းတာတွေနိုင်ငံရေးနဲ့ပတ်သက်တဲ့သတင်းတွေတင်ပြနိုင်ခဲ့ကြတယ်လို့ဖော်ပြထားပါတယ်သတင်းမီဒီယာတွေကိုပို့ပြီးလွတ်လပ်ခွင့်ပေးဖို့ RSF အဖွဲ့ကမြန်မာစစ်အစိုးရကိုတိုက်တွန်းထားပြီးမြေပေါ်ထွက်လာမဲ့လွှတ်တော်အသက်ဟာသတင်းမီဒီယာတွေပေါ်ထိ ंछ ုပ်ထားတာကိုရှော့ချပေးဖို့အစင်းစင်းဖြစ်ပုံမရဘူးလို့ဆိုပါတယ်မြန်မာလူထု၃ပုံ၂ပုံကျော်ဟာ VOA American အသံနဲ့ BBC တို့လိုနိုင်ငံတကာရေဒီယိုအသံလွှင့်ဌာနတွေကထုတ်လွှင့်တာတွေကိုမကြာခဏဆိုသလိုနားထောင်ကြတယ်လို့လည်း RSF ကပြောပါတယ်အဲ့ဒီရေဒီယိုသတင်းဌာနတွေဟာမြန်မာလူထုအတွက်သတင်းနဲ့အချက်အလက်တွေအထောက်ပံ့ပေးဖို့အဓိကကြားတဲ့အခန်းကဏ္ဍမှာရှိနေတယ်လို့RSF အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်